ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်တောင်ဘက်အခြေပြုတပ်မတော်စစ်ကြောင်းတစ်ခုကိုတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC အဖွဲ့ကလာရောက်ပစ်ခတ်လို့စစ်တဲတချို့အကြဆုံးတန်ရာရတယ်ဆိုတဲ့တပ်မတော်ရဲ့ထုတ်ပြန်ချက်ကို RCSS ဘက်ကငြင်းလိုက်ပါတယ်ဒါနဲ့ပတ်သက်ပြီးတက်မတော်ထိပ်ပိုင်းကောင်းဆောင်တွင်လည်းတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့လည်း RCSS ဘက်ကပြောပါတယ်ဒီကြောင့် VOA ထိုင်းချီဆိုင်သတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်မိုင်းပါမြို့နယ်တွင်တက်မတော်စစ်ကြောင်းပြစ်ကတ်ခံရမှုဖြစ်စဉ်ဟာသူတို့ဖွဲ့ရဲ့လက်ချက်မဟုတ်ဘူးလို့တောင်ပိုင်းရှမ်းပြည်တက်မတော်ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်ဝန်ကအခုလိုညင်းဆိုပါတယ်
ကျေတကယ်မြေပြင်မှာကြားတာတော့ကျွန်တော်တို့ကတိုက်ပွဲမဖြစ်ရဘူးလို့ပြောတယ် PNL ဟိုက PNL ကြီးပေါ့နော်သူတို့ကအဲ့လိုမျိုးကြီးနေသူတို့ပြစ်နေတယ်နှစ်နာရီနဲ့နှစ်နာရီခွဲ9နာရီ9နာရီ20ကြီးပေါ့နော်အဲ့လိုပြစ်တယ်လို့ကြားတယ်သူကတစ်ဖက်တစ်ဖက်ဖြစ်နေတာအဲ့ဒီပံပြတိုက်ခွဲဖြစ်တဲ့နေရာဆိုတာလေကျွန်တော်တို့လူမရှိဘူးလို့ပြောတယ်ကျွန်တော်တို့ပြစ်လို့ဆိုပြီးတော့သူတို့ဘက်ကဓာရရတယ်လို့ပြောတယ်ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့မပြေးရဘူးလို့အဲ့လိုပြောတယ
်ဂျာရာပဒိနေကမိုင်းပံမြို့နယ်နောင်လေပံပြလမ်းကြားပြစ်ခတ်ခံရမှုကြောင့်တပ်မတော်ဘက်ကစစ်တီတချို့ကြဆုံးတန်ရာရရှိခဲ့လို့မိုင်းပံမြို့နယ်တပ်မတော်စေယုံကိုပို့ဆောင်စေကူတမှုခံရတယ်လို့တပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တပ်မတော်အနေနဲ့စစ်စင်ရေးနဲ့မြေလိုက်စစ်ရေးဆိုင်ရာလှုပ်ရှားမှုတွေရပ်ဆိုင်ထားရှိပြီး2018ခုနှစ်ဒီဇင်ဘာလ23ရက်နေ့ထုတ်ပြန်ချက်အတိုင်းတန်ဓေတာစိတ်နဲ့ခံတိုင်မှာဆက်လက်ရပ်တည်သွားမှာဖြစ်တယ်လို့ပိုက်ခိုက်မှုတွေဖြစ်ပေါ်လာတဲ့အပေါ်မှာတရားဥပဒေပေါင်တွင်းကနေပြန်လည်တုတ်ပြန်သွားမယ်ဆိုပြီးတမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေဒီဇင်ဘာ29ရက်စွဲနဲ့ထုတ်ပြန်ထားတာပါအခုနောက်ဆုံးခေတ်ရနဲ့ပတ်သက်ပြီးကောင်ပိုင်းရှမ်းပြည်တမတော်ဖွဲ့နဲ့မြန်မာတမတော်ထိပ်ပိုင်းခေါင်းဆောင်တွေကြားတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့ဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်
ကျွန်တော်တို့နဲ့ပေါ့နော်တမတော်ဘက်ကထိပ်ပိုင်းခေါင်းဆောင်တွေနော်တာဝန်ရှိတဲ့ဒီကိုတွေ့ဆုံဖို့ဆိုပြီးရောဒီကနေ့ထားတာရှိပါတယ်အဲအဲ့ဒီအချိန်ကျရင်ကျွန်တော်တို့ဘက်ကလက်ဖက်နော်ဆွေးနွေးကြမှာဖြစ်ပါတယ်
တမတော်နဲ့ဆီသွေးမှုမရှိစေဖို့ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကနေ RCSS SSC လှုပ်ရှားတပ်တွေကိုအမိတ်ထုတ်ပြန်ညွှန်ကြားထားတယ်လို့လည်းသူကဆိုပါတယ်။မိုင်းပန်နောင်လီပန်ဝိဆက်သွယ်ထားတဲ့လမ်းကြောင်းလေးမှာအခြေပြုထားတဲ့မြန်မာတမတော်စစ်ကြောင်းကိုပြစ်ခတ်တဲ့အဖွဲ့ဟာပို့မြူရာလူမျိုးရေးတမတော်ဖြစ်တယ်လို့ RCSS ဘက်ကထပ်မံဆွဆွဲတဲ့အပေါ် PNL အဖွဲ့ဗိုလ်လူမှုဆောင်ကော်မတီဝင်ပူမှုခုမင်းသိန်းကညင်းဆိုပါတယ်
။ကျွန်တော်တို့ဒီမြန်မာတမတော်စစ်ကြောင်းကိုကျွန်တော်တို့တရားရုံးပြစ်တယ်ဆိုတာဒီဆက်ပြဲဖြစ်တယ်ဆိုတာအားလုံးသိပါဘူး
။လက်ရှိမိုင်းပန်မြို့နယ်ဒေသတွင်းမှာNCA ပြည်ရနှစ်ဘွဲ့ဖြစ်တဲ့ RCSS နဲ့ PNL တို့အကြားအချင်းချင်းစည်ရေးပဋိပက္ခတွေဖြစ်ပွားနေတာပါ။ဒီဇင်ဘာ24နဲ့25ရက်နေ့မှာလည်းနှစ်ဖက်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဘူမှုခုမင်းသိန်းကပြောပါတယ
်။နောက်ဆုံးအချိန်မှာအစီအစဉ်ကျွန်တော်တို့24ရက်နေ့မှာတင်ပြနေတော့အမင်းများဆိုင်ဒီ25ရက်နေ့ခရီးသွားမှုလို့ရောနော်။ဒီနေ့တော့နိုင်လို့ဆင်းရမှာတင်ပြနေမှာလည်းကြာလာတယ်နော်။မိန်းပါမျိုးနဲ့နာမည်ကြီးရဲ့ဒီမောင်လေးရာသေးရာမိန်းမ
တမတော်အနေနဲ့သာဝရငင်းချမ်းကြီးရရှိဖို့အတွက်ကြိုးပမ်းဆောင်ရွက်နေတယ်လို့ပြည်ခတ်တက်မှုရက်စေးရင်းနဲ့သာဝရငင်းချမ်းကြီးအတွက်ညှိနှိုင်းဆွေးနွေးမှုတွေပြုလုပ်ဖို့ဒီဇင်ဘာ23ရက်နေ့ကနေ2019ခုနှစ်ဧပြီလ30ရက်နေ့ထိစစ်စင်ရေးနယ်မြေ၅ခုမှာစစ်ရေးဆိုင်ရာလှုပ်ရှားမှုအလုံးရပ်ဆိုင်ထားတယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လက်ရှိတမတော်လှုပ်ရှားမှုဟာအရင်ကထက်ပိုများလာတယ်လို့တောင်ပိုင်းရှမ်းပြည်တမတော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ဦးကအခုလိုဆက်ပြောပါတယ
်။တကယ့်မြေပြင်မှာကျတော့တက်လှုပ်ရှားမှုတွေကကျွန်တော်နယ်မြေမှာကျတော့နော်အရင်တိုင်းပဲမထူးခြားဘူးဖြစ်နေတယ်။နယ်မြေလှုပ်ရှားမှုတွေပိုပြီးတော့တော့လှုပ်ရှားလာတယ်လို့အဲ့လိုမြင်တယ
်။လက်ရှိရှမ်းပြည်နယ်တွင်းမှာတောင်ပိုင်းရှမ်းပြည်တမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော် SSPP SSA တမ်းမလောင်ဖွဲ့ TNL တို့ကြားမှာလည်းစစ်ရေးပဋိပက္ခဖြစ်ပွားနေစေဖြစ်ပါတယ်။သမတော်ရဲ့ထုတ်ပြန်ချက် RCSF ကညှင်းဆုပ်ချက်တွေနဲ့ပတ်သက်ပြီးသမတော်ရဲ့သဘောထားကိုသိရဖို့သမတော်တရင်မှထုတ်ပြန်ရေးဖွဲ့သွဲဘက်သွေးမှုကို VOA ကအကြေအကျဉ်းဆက်သွယ်ခဲ့ပြီးမဲ့လဲတယ်လီဖုန်းလက်ခံပြေဆိုခြင်းမရှိခဲ့ပါဘူး